မြန်မာနိုင်ငံအတွင်းကသဘောထားကွဲလွဲမှုတွေကိုလက်နက်ကမ်းပြီးတော့တောင်းဖို့မလို့တော့အတော်ရာကြောင့်နိုင်ငံရေးရာတွေးဆုံဖြေရှင်းပြီးတော့အဖြေရှာမယ်ဆိုပြီးတော့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုလိုက်ပါတယ်ညဉ့်ညဉ့်ဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစာဖြစ်တင်တာတွေကိုညှိနှိုင်းတာကလက်တွေ့ကျတယ်လို့လည်း87နှစ်မြောက်တပ်မတော နိုင်ငံရေးနည်းရတွဲဆုံဆွေးနွေးအဖြေရှာကြမှာဖြစ်တယ်။အဲ့ဒီလိုတွဲဆုံဆွေးနွေးအဖြေရှာတဲ့အခါမှာလည်းတိုင်းဒေသပြည်သူလူထုအားလုံးရဲ့လူလားချက်တွေကိုလက်တွေ့ကျကျအကောင့်တွေဖော်ပြနိုင်မဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် Nationwide Ceasefire Agreement NCA လမ်းကြောင်းကိုအခြေခံပြီးဆောင်ရွက်ဖို့လည်းလိုအပ်မှာဖြစ်တယ်
။အဲ့ဒါကတော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့မင်းကပြောခဲ့တဲ့မင်းကွန်းတစ်စိတ်တစ်ပိုင်းမှာပထမဆုံးအမေရိကန်ပြည်ထောင်စုရောက်ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ရဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကိုသိကြပါတယ်ခင်ဗျ။ငြိမ်းချမ်းရေးအတွက် NCA လို့ခေါ်တဲ့တိုင်းနိုင်ငံလုံးပြစ်ခတ်ရရေးသဘောတူညီချက်လမ်းကြောင်းနဲ့သွားမယ်ဆိုတာလက်တွေ့မှာဖြစ်နိုင်တဲ့ကိစ္စလို့ထင်ပါသလားခင်ဗျ
။ငြိမ်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင် NCA တွေလက်မထိုးစရာတောင်းမလိုဘူး။ပမာတက်မတော်ကနေပြီးတော့စစ်ပွဲရက်ပြီးမတိုက်တော့ဘူး။ NCA မှာရေးထားတဲ့တို့ရဲ့အချက်အလက်တွေကအများကြီးရှိတယ်။တချို့ကကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တွေအနေနဲ့မလိုက်လျောနိုင်တာရှိတယ်။ဆိုတော့အဲ့ဒါကိုတို့အခုညှိနေကြတာဘယ်လို့မှညှိလို့မရဘူး။လက်နက်ကင်အဖွဲ့အခုခုနှစ်ဖွဲ့တောင်ရှိသေးတယ်လက်မမထိုးတာ။ဆိုတော့အဲ့ဒီ NCO ကိုပဲစောင့်ပြီးတော့မှငင်းချမ်းရေးဆွေးနွေးမယ်ဆိုလို့ရှိရင်အတော့ကိုခက်မယ်။ဒါကြောင့်မို့ကျွန်တော်ထင်တာက NCA ကိုအတိကမထားဘဲနဲ့တကယ်ပဲငင်းချမ်းရေးကိုလိုလားတယ်ဆိုလို့ရှိရင်ပမတ်တမတော်အနေနဲ့ကစစ်ပွဲကိုရက်လိုက်ုံပဲစပြီးဆွေးနွေးပါအဲ့ဒါဆိုရင်တော့ငင်းချမ်းရေးရဖို့ပိုပြီးမှလွယ်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ဗြိတိန်နိုင်ငံလန်ဒန်မြို့က KNO ကချင်မြို့သားအစည်းအရုံးရဲ့ထွေထွေတွင်းမှုကမ်ဖာစာတမ်းရဲ့အမြင်ကိုလည်းသိပြစေ NCA လမ်းကြောင်းဆိုတာတကယ်တမ်းမှာအလုတ်ဖြစ်မဲ့လမ်းကြောင်းဟုတ်မဟုတ်ဘယ်လိုထင်ပါလဲခင်ဗျ
ဒီပြောတဲ့ NCA လမ်းကြောင်းဆိုတာတိုင်းဒေသအားလုံးလက်နက်ချပြီး2008ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းတွားရမယ်ဆိုရရသတံပေးတယ်လို့ပဲကျွန်တော်အမျိုးယူဆရတယ်ခင်ဗျာလက်လက်မချလို့ရှိရင်ဒီကတော့ဆက်တိုက်မယ်ဆိုတဲ့ရသတံပေးတဲ့အမျိုးကျွန်တော်သုံးသပ်မိပါတယ
်တချို့လက်နက်ကင်တိုင်းသားအဖွဲ့တွေဆိုလို့ရှိရင်မြန်မာစစ်တပ်နဲ့ပြည်ပြည်လေးလေးဖြစ်နေတာကိုကျွန်တော်တွေ့ရပါတယ်နေတော့ကဆိုလို့ရှိရင်တပ်မတော်နေခန္ဓာကိုလာတက်တဲ့တိုင်းသားအဖွဲ့တွေလည်းရှိပါတယ်ဆိုတော့ဒီအဖွဲ့တွေကမြန်မာစစ်တပ်ကိုလက်နက်ချတယ်ဆိုတဲ့သဘောလားအခုဆက်ပြီးတော့တိုက်နေကြတဲ့အဖွဲ့တွေကရောလက်နက်ချဖို့ဆိုတာမဖြစ်နိုင်ဘူးလားခင်ဗျာ
မရှိနိုင်ပါဘူး။ဘာဖြစ်လို့ဆိုရရှင်ကျွန်တော်တို့ကလက်လက်ကင်တယ်ဆိုတာကျွန်တော်ရဲ့ကြတိရထိုက်တဲ့ဒန်တူညီတူခွင့်ရေးကိုကျွန်တော်တို့မရလို့တိုက်ခိုက်နေခြင်းဖြစ်ပါတယ်။ကြတိရထိုက်တဲ့ဒန်တူခွင့်ရေးကိုရဖို့ဂရန်တီလုပ်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေချက်ထားမနိုင်ဘူးဆိုလို့ရှိရင်တော့စစ်ပွဲကအခုအပြစ်ခတ်ရစေနိုင်မယ်လဲမနှက်ချံပြန်တိုက်နေရမယ်ပုံရှိပါတယ်ခင်ဗျာ။
မြန်မာစစ်တပ်ကအခုလိုမျိုးငြင်းငြင်းရေးလိုလားတဲ့သဘောတွေကိုပြောနေတယ်ဆိုပေမဲ့လည်းတစ်ဖက်မှာကတိုက်ပွဲတွေကဆက်ပြီးတော့ရှိနေပါတယ်။ဘာသဘောနဲ့အခုလိုမျိုးဖြစ်နေတယ်လို့ထင်ပါလဲခင်ဗျ။ဆရာဆိုင်ထွေးမောင်
။အဲ့ဒါအတိတ်ကပြဿနာပဲ။တို့တို့ကငင်းချမ်းရေးလိုချင်လို့လည်းပြောတယ်။အပြစ်ရက်မယ်လို့လည်းပြောတယ်။ဒါပေမဲ့အခုလည်းဆက်တိုက်နေတယ်၊ပိုးပြီးတိုက်တယ်၊ပိုးပြီးဆိုးလာတာတွေ့တယ်။ဆိုတော့ကဒါကိုကြည့်ချင်းအားဖြင့်မေးစရာမေးခွန်းတစ်ခုဖြစ်လာတာကဗမာတပ်မတော်ကတကယ်ပဲငင်းချမ်းရေးလိုချင်သလား။ငင်းချမ်းရေးပြောပြီးတော့မှလောက်တာတမျိုးဖြစ်နေတယ်ယုံကြည်မှုတွေကမရှိကြတော့ဘူးတိုင်းရင်းသားတွေအနေနဲ့လည်းပမာသမတော်အပေါ်မှာယုံကြည်မှုမရှိတော့ဘူ
းဗိုလ်ချုပ်မှူးကြီးရဲ့မိန့်ခွန်းထဲမှာငင်းချမ်းရေးအတွက်မဖြစ်နိုင်တာတွေကိုမတောင်းဆိုကြဘူးလေသူကတိုက်တွန်းထားပါတယ
်ငင်းချမ်းကိစ္စဆွေးနွေးရတဲ့အခါမှာမဖြစ်နိုင်တာတွေကိုတောင်းဆိုပြီးအချိန်ဆွဲနေမြက်စာဖြစ်သည့်ဖြစ်တဲ့ဓာတ်တွေကိုအရှိမျောတွေးညှိနှိုင်းထားတာကပုံမှန်လွတ်တွေ့ဆန်းကြမှာဖြစ်တယ
်ဘလို့သဘောရပါလဲခင်ဗျကမ်ဖာစာတန်မဖြစ်နိုင်တာကိုတောင်းဆိုရဲဆိုတော့ဘာကိုပြောချင်တယ်လို့ထင်ပါလဲ
မဖြစ်နိုင်တာကိုတောင်းဆိုရဲဆိုတဲ့ဟာကပြည်သူလူထုနဲ့ကျွန်တော်ဒီတိုင်းသားတနက္ကန်အဖွဲ့အစည်းတွေအားလုံးကသူ့တို့ကိုနိုင်ငံရေးကနေဆက်သွားဖို့အမျိုးသားနိုင်ငံရေးကိုဆက်လက်ပြီးမှမလုပ်နိုင်အောင်တောင်းဆိုတာမျိုးမဖြစ်စေချင်တဲ့သဘောနဲ့သူကမဖြစ်နိုင်တာကိုတောင်းဆိုရဲလို့ပြောတယ်ဒါကိုကျွန်တော်ယူဆရပါတယ်ခင်ဗျာ
ဟုတ်ကဲ့တိုင်းရင်းသားတွေဘက်ကတောင်းဆိုချက်တွေဆိုတာကမဖြစ်နိုင်တာတွေကိုတောင်းဆိုနေကြတာလားခင်ဗျဆရာဆိုင်ထွေးမောင
်တိုင်းရင်းသားတွေတောင်းဆိုနေကြကဘာလဲဆိုလို့ရှိရင်တန်းတူညီညီမအခွင့်အရေးပေးဖို့ကိုပိုင်တို့လက်မှုပေးဖို့ကိုပိုင်အုပ်ချုပ်မှုပေးဖို့ကိုပိုင်စီမံခန့်ခွဲမှုပေးဖို့အဲ့ဒါတွေကိုတောင်းဆိုတာပါအထူးသဖြင့်အတိတ်ကတောင်းဆိုနေကြတာကတခုပဲ Federal Democracy ဖွဲ့စည်းဖို့ဒီ Federal တောင်းဆိုနေတာကိုမဖြစ်နိုင်ဘူးလားမပေးနိုင်ဘူးလားပိုသွားပြီလားဆ ဆိုတော့ပြန်စဉ်းစားတဲ့အခါမှာသူတို့ပဲတဘောတူတာပဲဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်မယ်ဆိုတော့အခုတောင်းနေတဲ့ဖက်ဒရယ်တည်ထောင်ဖို့အတွက်ဆွေးနွေးဖို့ရန်တောင်းဆိုနေတာမဖြစ်နိုင်တာကိုတောင်းဆိုနေတယ်လို့ပြောနေသလားသူဆိုလိုတာကဖက်ဒရယ်ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တဲ့ဖက်ဒရယ်ကိုတောင်းဆိုနေတာအလကားပဲအချိန်ပဲကုန်တယ်တောင်းမနေနဲ့တော့လို့ပြောချင်တာလား
ဟုတ်ကဲ့ရှမ်းစာပေနဲ့ယဉ်ကျေးမှုဖွဲ့ကဒေါက်တာဆိုင်ထွေးမောင်နဲ့ KNO ကချင်မျိုးသားစီယုံကခန့်ဖာစာတန်ကျေးဇူးတင်ပါတယ်ခင်ဗျာ